ရှင်ဘာပွင့်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့တမရရောဘတ်မူဂါဘီကဂျာရုကဆင်ပေဖို့နောက်ဆုံးအချိန်တတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနေ့မှာတော့လွှတ်တော်မှတ်တွေကတမရကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့အစီအစဉ်နေပါတယ်။သတင်းတစ်ပတ်အတွင်းမှာဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူးပီအက်ဖာတီဝင်တွေကမျှော်လင့်ထားကြပါတ ဖြစ်သူ Grace Mugabe ကိုခတ်အပ်ဖို့အတွက်အာဏာအလွဲသုံးစားလုပ်မှုဆွဲချက်လည်းပါနိုင်ပါတယ်စစ်တပ်ကသဘောကျတဲ့ဒုတိယသမ္မတဟောင်းအီမာဆန်မနန်ဂါကွာကိုယာရုကဖယ်ရှားလိုက်ပြီးတဲ့နောက် Mugabe ဘက်ကအခုလိုလှုံ့ဆော်ခဲ့တာပါဒုသမရာဟောင်းမနန်ကာကွာကတော့ဒီကနေ့အင်ကန်နေထုတ်တဲ့ကြေညာချက်ထဲမှာနိုင်ငံအနေနဲ့ရှေ့ကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်သမရာမူကားပြီးယာရုကဆင်ပေးဖို့ပန်ကြားထားပါတယ်။သူ့အနေနဲ့တော့လုံခြုံရေးအာမခံချက်မရှိမချင်းနိုင်ငံကိုပြန်လာမှာမဟုတ်ဘူးလို့လည်းမစ္စတာမနန်ကာကွာကကြေညာချက်ထဲမှာပြောဆိုထားပါတယ်။အသက်63နှစ်အရွယ်သမရမူကားပြီးအနေနဲ့တော့နှစ်ပေါင်း40လောက်ရယူထားတဲ့သမရယာရုကိုဆွန့်လွတ်လို့တဲ့အရေးအယံမပြတလို့ဒီကနေ့အင်္ဂါနေ့မှာအစိုးရအဖွဲ့ဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကလေးကသမရမူဂါဘီကိုနေအခြေချုပ်ချထားပြီးအရေးပါတဲ့နိုင်ငံတော်ဆိုင်ရာဌာနကြီးတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်။နိုင်ငံကိုမကြခင်ပြန်လာမယ်လို့ခန့်မှန်းထားတဲ့ဒုသမရဟောင်းမနန်ဂါကွာနဲ့သမရမူဂါဘီတို့အဆက်အသွယ်ရှိတယ်လို့လည်းမနစ်တနင်္လာနေ့တုန်းကထိတ်တန့်စစ်တပ်အရာရှိတအူးကပြောဆိုထားပါတယ်ရှင်။